ီးရီးယားနိုင်ငံတွင်းက IS စစ်သွေးကြောအဖွဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်ရမှာစီးရီးယားအနေနဲ့ဝင်ရောက်မနှောက်ယှက်ဖို့အမေရိကန်ပြည်တော်စုကသတိပေးလိုက်ပါတယ်။စီးရီးယားလေကြောင်းကာကွယ်စနစ်တွေဘမာရှိတယ်လဲဆိုတာကိုအမေရိကန်ကာကွယ်ဝန်ကြီးဌာနအနေနဲ့ကောင်းကောင်းသိရှိထားတယ်လို့အမေရိကန်ချီးလန့်တောင်ဝန်ရှိသူကဒင်းလာနေကပြောပါတယ်။အမေရိကန်လေယာဉ်တွေကိုစီးရီးယားကနှောက်ယှက်ပစ်ခတ်လာမယ်ဆိုရင်တော့အဲ့ဒီလေကြောင်းကာကွယ်စနစ်တွေအတွက်အန္တရာယ်ကျရောက်လိမ့်မယ်လို့စီးရီးယားကိုအမေရိကန်ချီးတန်းတောင်းဝန်ရှိသူကသတိပေးပြောဆိုလိုက်တာပါစီးရီးယားနိုင်ငံတွင်းမှာရှိတဲ့ IS စစ်သွေးကြောပစ်မှတ်တွေကိုလေကြောင်းတိုက်ခိုက်ဖို့အတွက်အမေရိကန်သမ္မတအိုဘားမားကခွင့်ပြုထားပြီးဖြစ်ပါတယ်ဒါပေမဲ့လို့ဘယ်တော့တိုက်ခိုက်မှုတွေလုပ်မလဲဆိုတာကတော့မဆုံးဖြတ်ရသေးပါဘူးဒါပေမဲ့စီးရီးယားနိုင်ငံတွင်း IS တွေကိုနှိမ်နေတဲ့နေရာမှာစီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့တော့တွဲပြီးတော့မလုပ်နိုင်ဘူးလို့သမ္မတအိုဘားမားကပြောထားပါတယ်IS စစ်သွေးကြောတွေဟာသမ္မတဘာရှာပြုတ်ကြောက်အောင်လို့တိုက်ခိုက်နေကြသူတွေလည်းဖြစ်ပါတယ်။ဒါပေမဲ့စီးရီးယားသမ္မတအာဆတ်ကိုအမေရိကန်အနေနဲ့ရာဇဝတ်သားဖြစ်တာသတ်မှတ်ထားပြီးတော့နိုင်ငံခေါင်းဆောင်အနေနဲ့မသတ်မှတ်မှုရှိပါဘူး။တစ်ချိန်တည်းမှာတော့ IS ကိုနှိမ်နင်းတဲ့နေရာမှာအီရတ်နိုင်ငံကိုအကူအညီပေးဖို့အတွက်အမေရိကန်နဲ့အတူနိုင်ငံပေါင်း30လောက်ကပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကတိပြုထားကြပါတယ်။